60ဘီလီယံပမာဏရှိတဲ့အမေရိကန်သွေးကုန်တွေပေါ်တရုတ်ဆွေးရကအခွန်တိုးနေကောက်ခံမယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှကြေညာပါတယ်။အမေရိကန်ကတရုတ်သွေးကုန်တွေပေါ်အခွန်တိုးကောက်တာကြောင့်တရုတ်ဘက်ကလည်းအခုလိုလက်တုံ့ပြန်အခွန်တိုးကောက်တာပါ။တောက်ကြောင်ဤနောက်မိုင်းမှာတရုတ်ဗန်နန်ရေးဝန်ကြီးဌာနကအခွန်တိုးကောက်မဲ့အမေရိကန်သွေးကုန်9200မျိုးစင်းကိုထုတ်ပြန်လိုက်ပြီးအဲဒီပစ္စည်းတွေပေါ်အခွန်900ဂိုင်းနှုန်းကနေ25ဂိုင်းနှုန်းထိတိုးကောက်သွားမှာပါ။ဒီပမာဏဟာအမေရိကန်ကသွင်းကုန်တိုးကောက်ခံမဲ့ပမာဏရဲ့တစ်ဝက်လောက်သာရှိပါတယ်။ Trump အစိုးရအဖွဲ့က200ဘီလီယံပမာဏရှိတဲ့တရုတ်သွင်းကုန်တွေပေါ်25ရာခိုင်နှုန်းအခုတိုးကောက်ဖို့ဆောင်ရွက်ခဲ့ပြီးတဲ့နောက်တရုတ်ဘက်ကအခုလိုလက်တုံ့ပြန်တာဖြစ်ပြီးဒါဟာအကျိုးတူတက်ရောက်စေတာဖြစ်တယ်လို့ Global Times သတင်းစာမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရုတ်နိုင်ငံကဇလင်ကအတွင်34ဘီလီယံပမာဏရှိတဲ့သွင်းကုန်တွေပေါ်အပြန်အလှန်သွင်းကုန်ကိုတိုးစီးချက်ခဲ့တယ်လို့မကြခင်မှာလည်းပဲ16ဘီလီယံသွင်းကုန်တွေအပေါ်ထပ်ပြီးတော့အခွန်တိုးကောက်ဖို့စီစဉ်နေတာကြောင့်တရုတ်ကလည်းအချိုးတူသွင်းကုန်ကိုထပ်တိုးကောက်ခံမယ်လို့ပြောဆိုထားပါတယ်။အမေရိကန်ရဲ့ကုလမတရားတစ်ဖက်ဖိအားပေးမှုကိုတရုတ်အနေနဲ့အသာတကြီးလက်ခံမှာမဟုတ်ပဲမကြခင်မှာလည်းပဲအမေရိကန်သွင်းကုန်များပြားရဲ့တန်ဖိုး130ဘီလီယံပမာဏပေါ်အခွန်တိုးစီးချက်တာမျိုးလုပ်သွားမယ်ညောင်တရုတ်ကပြောပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကတော့သမ္မတ Trump အနေနဲ့အရင်အစိုးရရဲ့စိုးမိုးတွေကိုဆက်ခံနေရတာဖြစ်ပြီးအမေရိကန်အနေနဲ့တစ်ဖက်ဆောင်းရဲမျက်နှာမှုတွေကိုအဆုံးသတ်ဖို့သွင်းကုန်ကွန်တွေအခုလိုမျိုးတိုးကောက်ခံမှုဆောင်ရွက်ခဲ့တာဖြစ်ကြောင်းခုခံပြောဆိုပါရခင်ဗျာ